ဟုတ်ကဲ့ပါဒီကတိမနဲ့မြေပုံမြို့နယ်ကြောက်မော်ရွာနီးမှာမြန်မာတပ်မတော်ရေသတင်းပေါ်နေစင်းနဲ့အေအေဖွဲ့တို့ကြားပြစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့မြင့်မြင့်ဒေသခံရွာသားတွေကနေဆက်တွယ်ကြောင်းကြားလာကြောင်းမြေပုံမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
အဲ့တော့ဒီတခါမျိုးပြတ်နေချေရပြီးမနေ့ချင်းလာကြမှာအဲ့မျိုးမျိုးနဲ့အမင်းနဲ့လည်းကြာချောင်းပေါ်ရမြစ်ပေါ်အဲ့မြစ်ကိုလာပြီးတော့ကြောက်မော်တဲ့နေရာတော့ကတော့မြေပြင်ကြီးနဲ့အဲ့ကြောင်မော်ကိုလမ်းပြတယ်လို့ပြောရတယ်။အဲ့လည်းကမြောင်းနဲ့ချက်တစ်ဆယ်ကျော်တော့ပြတယ်ဗျ။အဲ့ချိန်မှာဒီတက်ဖို့ရလာပြီးတော့အဲ့ဒီကြီးနဲ့ပြတယ်လို့ဒီတခါကပြောတယ်။အဲ့ဒါနဲ့အဲ့မြေပြင်ကြီးကပြန်ဆုတ်သွားတယ်ကျင်းပြည့်တဲ့တော့ကျတော့တော်တော်ရရတော့ဟောအဝေးရတာကြည့်နေတာအရင်ကရဲ့အဲ့ဒီကျတော့ဒီသက်ခံရရပြောတာတော့တောင်းဆင်းကြီးပေါ့ကွာ
ဒီမိနစ်မှာမြန်မာရေသတင်းပေါ်နှစည်းကနေအေအေဖွဲ့တွေရှိနိုင်မဲ့တောင်တန်းတွေပေါ်မှာလက်နေကြီးနဲ့ပြစ်ခတ်စဉ်အေအေဖွဲ့တွေကနေရေသတင်းပေါ်ကိုပြန်လည်ပြစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောဆိုကြောင်းဥဖေတန်းကပြောပါတယ်ကျောင်းမော်ရွာသားတို့ကတော့အေအေဖက်ကနေရေသတင်းပေါ်ကိုပြစ်ခတ်ခဲ့ကြောင်းအတိပြုပြောပေမဲ့ထိခိုက်မှုအခြေအနေကိုတော့မသိရသေးဘူးလို့ဆိုပါတယ်ရတသင်းမောတိုက်ခိုက်ခံရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်သတင်းမှန်ပြန်ကြားရေးဖွဲ့အတွင်းမှဘုံမှုချုပ်စော်မင်းထုံးကိုဆက်တွယ်မိမြန်းရမှာခီးလွန်နေတဲ့အတွက်မသိရှိသေးကြောင်းပြောပါရယ်အနောက်ပိုင်းတန်းစစ်သားချုပ်တမတော်ပြောခွေရဘုံမှုကြီးဝင်းစော်ဦးကိုဆက်တွယ်ရမှာအစီဝေးခံတဲ့ရောက်နေကြောင်းပြောဆိုပါရယ်ဒီကနေ့မြေပုံမြို့နယ်တွင်မြန်မာရေသတင်းမောနဲ့ပြစ်ခတ်တိုက်ခိုက်မှုအခြေအနေကိုအသေးစိတ်မသိရသေးပေမဲ့မနေ့ကမြေပုံမြို့နယ်နဲ့အမ်းမြို့နယ်ဆက်မဲတန်ကျိုးရွာဝန်းကျင်နဲ့ဘုံကျိုးမြို့နယ်ထက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်အဲ
့ဒီဥစ္စာတော့ကျွန်တော်ရုံချုပ်ကတော့ကျွန်တော်စီကအဲ့ဒီကိစ္စအသေးစိတ်တောင်မှပြောတာတူရမနေ့ကတော့အဲ့ဒီမှာဒီအမ်းမြို့နယ်ချင်းမှာတိုက်ပွဲဖြစ်တာရှိတယ်မဲတန်ကျိုးရွာမှာဖြစ်တာဒီအဲ့မှာအနောက်ဘက်ကစစ်ဌာနရှုံးနေစီနေ20 km ကွာဝေးတာပေါ့အဲ့မှာဒီတိုက်ပွဲရှင်ကတနားခွေးတော့ကြာတယ်ဆိုတော့ရန်သူဘက်ကတော့တင်းမှုတွေကြားဆုံးတာရှိတယ်ဆိုတော့အဲ့ဒီနေရာတော့မှဒီနေ့လေးပဲတိုက်ပွဲတွေကဆက်ပြီးတော့ဖြစ်နေတုံနာကျမ်းမြို့နေခေးမှာခမီးရှင်ချောင်းကနတ်မဖြစ်တဲ့စစ်ကြောင်းနဲ့ကျွန်တော်တို့အဲ့ဒီမှာဒီပြန်ပြီးတော့ဖြစ်တာရှိတယ
်ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကလည်းစစ်တွေမြို့ဆန်ယိုးကျချောင်းထဲမှာရပ်ထားတဲ့တမတော်ပိုင်ဆွဲရည်ရင်တစည်းကိုအေဘက်ကတိုက်ခတ်ခဲ့လို့တပ်သားနှစ်ဦးကြဆုံးသူဦးတန်ရာရပြီးတင်းမောလဲအနှဲငယ်ထိခိုက်မှုဖြစ်ပွားခဲ့တယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်တချိန်တည်းမှာပဲမနေ့ကဘူတီတောင်မြို့နယ်ကံပြင်းကျေးရွာနီးမှာမြန်မာစစ်တပ်နဲ့အေအေတို့ကြားတိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့လည်းခန္တုခကပြောပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေမှာမြန်မာစစ်တပ်ဘက်ကကြာဆုံးမှုများပြားတယ်ဆိုပြီးအေအေဘက်ကပြောနေပေမဲ့တီးခြားသိမပြုတ်နိုင်သေးပါဘူးတပ်မတော်သတင်းမှပြန်ကြားရေးဖွဲ့တွင်ရင်မှုဘုံမှုချုပ်စော်မင်းထွန်းကတော့မနေ့ကဘူတီတောင်မြို့နယ်နဲ့ဘုံနှကျုံမြို့နယ်ထဲမှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်
မင်းကတော့ဖြစ်တာရှိတယ်။မယုံတောင်ဘက်မှာဖြစ်တာရှိတယ်။ဟိုလည်းကျွန်းဘက်မှာရှိတယ်။ဘုံကျွန်းကနောက်ခက်လာမှာဖြစ်တယ
်။မင်းကဘူတီတောင်မြို့နယ်ရှစ်ရှားတောင်နီးမှာနှစ်ဖက်ဆိုင်ပွဲဖြစ်ပွားခဲ့ပြီးညနေပိုင်းမှာလက်လက်ကြီးနဲ့ပြစ်ခတ်ခံရမှုကြောင့်အနီးနားကစီတောင်ကျေးရွာမှာအင်ချီပြည့်စုံမှုတွေရှိခဲ့တယ်လို့စီတောင်ရွာသားတို့ကပြောပါတယ
်။မင်းကစုံနိုင်ရမှာလေ။ဒီတို့ချောင်းဒီဘာကဆင်းလာတဲ့စစ်တပ်ကလေကျွန်တော်တို့ဒီစီတောင်ရွာကြီးတောင်ဖက်ကနေပြီးမှလေကော့ပင်ကနေမှလက်လက်ကြီးဖြန့်ထူကြဗျာ။ရွာမှာတုံးလုံးတောင်ကျတယ်ဗျာ။ကလေးမလုံးကတော့အမှန်တမှန်ထိလို့အလုံးစောက်ကိုရမှဒီအေးချီလို့အိမ်လေခါောက်တွေဖြစ်သွားတယ်ဗျာအေးခေါင်းပေါ်လေးဖောက်ပြီးအများကြီးဖြစ်သွားတယ်
တိုက်ပွဲဖြစ်ပွားတဲ့ကြားကလေးကရွာသားတွေရွာကနေတိမ့်ချောင်နေတဲ့အတွက်လူထိခိုက်မရှိဘူးလို့သူကပြောပါတယ်လက်ရှိရခိုင်ပြည်နယ်အတွင်းမှာဘူတီတောင်ရတိတောင်မြောက်ဦးကြောက်တော်ပုံနှကျွန်းအမ်းမြွနယ်တို့ပြင်စစ်တွေနဲ့မြေပုံမြွနယ်တို့မှာလည်းတိုက်ပွဲတွေကြေပြန့်စွာဖြစ်ပွားလာနေပါတယ်ခင်ဗျာ